တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်မှာမနေ့ကရောဒီကနေ့ဧပြီလ၁၂ရက်နေ့မှာပါစစ်ကောင်စီတပ်ကနေကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကနှစ်ချောင်းရွာမိရှုခံရတယ်လို့ဒီကနေ့မှာနှစ်ချောင်းရွာအနီးကအောင်ချမ်းသာနဲ့တာစီရွာပါမိရှုခံရတာပါအိမ်မိရှုခံရွာသားတွေဟာတောတောင်နဲ့မြို့ပေါ်ကဆွေမျိုးသားချင်းတွေစီမှာခိုလုံနေရတယ်လို့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်ကလေးမျိုးရဲ့စီရေးအခြေအနေရန်ကုန်ကပေးပို့တဲ့တင်ဒင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗ
ျကလေးမျိုးနဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နှစ်ချောင်းကျေးရွာဟာမနေ့ကဧပြီလ17ရက်နေ့မှာမိရှုခံခဲ့ရပြီးဒီကနေ့ဧပြီလ12ရက်နေ့မှာလဲအောင်ချမ်းသာရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့နှချောင်းဒေသခံတူကအခုလိုပြောပါတယ်
။ခုလဲမနေ့ကလဲ80နဲ့5လုံးလောက်ပါတော့တယ်။ဒီနေ့လဲဆောက်ရှုံနေရနေရတနေ့15လောက်ကတော့မရှို့တယ်အောင်ချမ်းသာမှာရှို့တယ်။ဖီတာမှာလဲရှို့တယ်။ဖီတာရအောင်ချမ်းသာရပေါ့ခွေးတွေလဲခြိပြီးနေဆိုကျွန်တော်တို့ဘာမှလုပ်လို့မရသေးဘူး။ခုနှစ်နာရီ23မိနစ်လောက်မှဆက်ရှုတယ်လောလောဆယ်အပြည့်ပြည့်လို့မရသေးဘူးဗျ။ဤရှုနေရတဲ့အကြောင်းပြချက်ကတော့ရှုရင်လို့ကိုရှုတာဒီမှာတော့
ဒီကနေ့မွန်းလွဲပိုင်းလောက်မှာနတ်ချောင်းရွာအနီးအောင်ချမ်းသာရွာနဲ့စီတာရွာကိုမီးရှို့ခဲ့တယ်လို့သူကပြောပြမယ်လဲလက်ရှိကျေးရွာထဲမှာစစ်ကောင်စီတပ်တွေရှိနေတာကြောင့်မီးလောင်မှုအခြေအနေကိုဒီကနေ့ညနေ6နာရီအထိမသိရသေးပါဘူး။နတ်ချောင်းရွာဟာမနေ့ကဒီဇင်ဘာလကနေဒီနှစ်ဧပြီလအထိလေးကြိမ်တိုင်မီးရှို့ခံခဲ့ရပြီးတော့အင်ဂျင်200နီးပါးမီးရှို့ခံခဲ့ရပါတယ်ပထမအကြိမ်တုန်းကနေအလုံး40ကျော်နဲ့ဒုတိယအကြိမ်မှာတော့နေ80ကျော်မီးလောင်ကျွမ်းခဲ့တယ်လို့အခုတစ်ကြိမ်ကအများဆုံးလောင်ကျွမ်းတာလည်းဖြစ်ပါတယ်နတ်ချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့နတ်ချောင်းကျေးရွာဒေသခံကပဲဆက်ပြောပါတယ်
ဘလိုမျိုးနေထိုင်ရလဲဆိုတော့ဒီတောင်ကျောတွေဆိုတော့ဒီကောင်းတဲ့တောင်ကျောတွေကိုအဲ့လိုကာကွယ်ယူပြီးတော့အဲသူတို့စဲတွေပါထိုးပြီးတော့နေကြတာပေါ့ဒီစုပေါင်းဆောင်တော့ချင်တာဗျပုဒ်ံရှိရလူကတော့ဟွာပေါ့မြို့ပေါ်တက်ပြီးတော့နေကြတာပေါ့အိမ်ကားတဲ့လူလည်းအိမ်ကားနဲ့နေကြတယ်ဒါပြီးတော့သူမျိုးသားချင်းတွေအိမ်မှာလည်းနေရလူလည်းနေရတာပြီးတော့ဘုံကြီးကြောင်းတွေပေါ့နော်အဲ့လိုလည်းနေကြတာပေါ့ကျော်တွေပါလေပြန်နေကြတာများပါလေလိုခေခဲရှိနေလဲဆိုတော့တန်စီဖားတွေပေါ်တော့လည်းမျိုးတွေရောလိုအပ်လာနိုင်တယ်ရောအဖြစ်ဆေးတွေရောရှိလာနိုင်တယ
်ကလေးမျိုးနယ်တောင်ပိုင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါမနေ့ဧပြီလ17ရက်နေ့မှာနှချောင်းကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံ PDF အဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးနယ်ကာကွယ်ရေး PDF အဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်တို့ဒီနန်းကားကနေလေအဲ့မှာဒီခုလုံးဆင်းလာတာတနည်းအားနှစ်ချောင်းမှအိတ်တာကားကအစီး30လောက်လောက်ရှိနေကြအဲ့ဒါကြီးဖြတ်တန်းလာတော့ဒီ PDF အဖွဲ့ကကလန်လုံးမှန်းဆိုတိုက်ခိုက်တယ်ကြမနေ့ကတော့သူတို့35လောက်ကြားတယ်အဲ့မှာနှစ်ချောင်းမှရှိတဲ့အိမ်ကိုမင်းရှုနေတာကြမင်းတို့လေမင်းရှုကနေ PDF မလာခိုင်းနဲ့ဆိုပုံမှန်လုပ်တာက
ြနှစ်ချောင်းရွာဘက်ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကအထီးကိုက်များတယ်လို့ PDF ဘက်ကပြောပေမဲ့လည်း VOA ကတိကျအတည်မပြုနိုင်သေးပါဘူး။တိုက်ပွဲအခြေအနေနဲ့အိမ်မီးလောင်မှုဖြစ်စဉ်တွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။လက်ရှိကလေးမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာလားနဲ့ချီနေပါပြီ။တိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေကြရတဲ့ဒေသခံတွေလည်းထောင်ထဲချီရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကချင်းပြည်နယ်ရောစကိုင်းတိုင်းအတွင်းကိုပါနေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာပြီးတဲ့နောက်ပိုင်းကျေးရွာတွေမီးရှို့ဖျက်ဆီးခံရတာဟာဇရိုက်ဆိုးတယ်လို့ဖြစ်လာနေတာပါခင်ဗျာ။